အရာယာယူသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ဗဟိုသုတေသနအတွင်းမှုကိုပါတီတာဝန်ကရက်ဆိုင်ထားသလိုပါတီရဲ့ဗဟိုလုံးမှုဆောင်ကော်မတီဝန်တဦးကိုလည်းတိုင်ကြားချက်တွေအရစုံစမ်းအရေးယူခဲ့တယ်လို့သိရပါတယ်။ဒီကြောင့်လည်းပတ်သက်ပြီးတော့ VOA သတင်းတောက်ကိုထောင်ခန်းကမေးမြန်းပြီးတော့သတင်းပေးပို့ထားပါတယ်ခင်ဗျာ။
အနာရမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ရဲ့ဗဟိုသုတေသနအတွင်းမှုကိုမျိုးရံအောင်တင်းကိုတိုင်ကြားထားတာတွေရှိခဲ့လို့ပါတီတာဝန်ကနေခိတ္တရက်ဆိုင်ထားပြီးဒီကြားထဲပါတီတွင်းစုံစမ်းစစ်ဆေးမှုတွေပြုလုပ်မယ်လို့သိရပါဗျ။ကံကံရှင်ကိုမျိုးရံအောင်တင်းကသူ့ကိုတာဝန်ကရက်ဆိုင်ပြီးပါတီတွင်းစုံစမ်းစစ်ဆေးမယ်ဆိုတာအကြောင်းကြားထားတယ်လို့အတည်ပြုပြောပါဗျ။ဟိ
ုတိုင်ကြားရလို့ရှိလို့ဒါဆိုရစီဖို့ပြတော့ဗျာနော်။တိုင်ကြားရလို့ရှိလို့ပေါ့။အာသူတိုင်နဲ့ဘာအောင်တိုင်လဲဆိုတော့ကျွန်တော်မသိဘူး။ဆိုတော့ကျွန်တော်တော့အများဆုံးစီစဉ်တယ်မဟုတ်ဆိုတော့လောကျပါဘူး။ကျွန်တော်ကလုတ်ရများနေဖြစ်နေရအောင်။ကဲစပြီးတော့ကျွန်တော်ဒီနေ့အမျိုးညွန်ရှိသွားတယ်အဲ့ဒီအမျိုးညွန်ရကတို့လူဆိုရင်စတင်လို့ဘောတော့စတင်လို့ပြရပါမယ်ဒါပေမဲ့ကျွန်တော်ဘလူတိုင်လေးဆိုရင်စစ်စစ်မွန်သွားဦးပြဒီကိစ္စကရရင်စစ်မွန်သွားဦးကျွန်တော်လက်ရှိတုန်းကအလုပ်တွေကဟိုဘာလို့အနေနဲ့တောင်းနေတော့လဲဆိုတော့
ဘဲချက်တွေနဲ့ဆွဆွဲတိုင်ကြထားလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးဒါပြင် NLD ဘိုးလုံးမှုဆောင်ကော်မတီဝင်တူဖြစ်တဲ့တင်းလိုက်တိုင်းဒေတာကြီး NLD ပါတီဥက္ကဋ္ဌဦးအောင်စိုးကိုလည်းပါတီတွင်းစုံစမ်းရေးမှုတွေလုပ်ခဲ့တယ်လို့သိရပါတယ်ဦးအောင်စိုးကတော့ပါတီကနေနှုတ်ထွက်စာတင်ထားပါတယ်။ဦးအောင်စိုးဟာမကြခင်ကအရေးယူခံခဲ့ရတဲ့တင်းလိုက်တိုင်းဝန်ကြီးချုပ်ဒေါက်တာလက်လက်မော်ရဲ့ခဲကိုတော်ဆက်သူပါ။ဒီရေးယူမှုတွေနဲ့ပတ်သက်လို့ NLD တာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းလို့မရပါဘူး။အစိုးရအဖွဲ့တွင်မှဆိုရင်တော့လျှက်စစ်နဲ့စွန့်ရင်ပြည်ထောင်စုဝန်ကြီးကိုအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကစုံစမ်းစစ်ဆေးနေတယ်လို့ဆက်မှုပြည်ထောင်စုဝန်ကြီးဦးခင်မောင်ချုပ်ကလည်းယာရုကနေဖယ်ရှားလိုက်တယ်လို့အေအာဝတီသတင်းဌာနကရေးသားထားပါတယ်။နိုင်ငံလေးလာတုံးသက်သူဒေါက်တာရေမျိုးတင်ကတော့ NLD အနေနဲ့လူရွေးချယ်ခံနာမှုတွေမှာတေချာစီစစ်တင်ပြီလို့တုံးသက်ပြောဆိုပါတယ
်အဲတကယ်တမ်းပြောမယ်ဆိုရင်သူကနောက်တော့ကြာနေတယ်လို့ပြောလို့ရတယ်ဟိုတကယ်တမ်းကတော့အဲတချို့နော်ဟိုကျွန်တော်အစိုးရပတ်ဝန်းကျင်ဆိုရင်အစိုးရဖွဲ့ဆက်ပြီးတော့ဖွဲ့ကလေးဟိုကဒါအတေချာကိုစီစစ်ရွေးချယ်ပြီးတော့မှဟိုတာဝန်ပေးခဲ့တဲ့ပေါ့အဲအဲ့ဒီလိုပဲဒီပါတီထဲမှာလည်းပဲနော်ဟိုအစရေရောပေးချာစီစစ်ပြီးတော့နော်ရွေးချယ်တာဝန်ပေးခဲ့ဖို့ကောင်းတဲ့လူတွေဖြစ်တယ်လို့မြင်တယ
်မျိုးသားဒီမိုကရေစီဖွဲ့ချုပ်နေနဲ့ရွေးကောက်ပွဲနိုင်ရပြီးအစိုးရအဖွဲ့တာဝန်ယူလာတာတက်တန်း3နှစ်ကျော်လာပါပြီဒီ3နှစ်အတွင်းမှာလေယာဆိုင်ပြူရီနဲ့ဆယ်မြောင်းဝင်ဌာနဒုဝန်ကြီးလျှက်စစ်ဝန်ကြီးနဲ့စီးပွားကူးတန်းဝန်ကြီးတို့ကိုအပြောင်းအလဲလုပ်ခဲ့ပါတယ်တင်းလိုက်တိုင်းဝင်ကြီးချုပ်ကလည်းအေးအေးယူဖန်စီထားပြီးအခုနောက်ဆက်တွဲပြည်ထောင်စုဝင်ကြီးချုပ်ကိုစစ်ဆေးတာတွေပါအချိန်မြင့်လှုပ်ဆောင်လာပါတယ်ပါတီတွင်းမှာဆိုရင်လည်းလွတ်တော်မဲချုပ်ကိုတိုင်ကြားချက်တွေအရစုံစမ်းရေးယူတာတွေရှိခဲ့ပြီးအခုနောက်ဆုံးအခြေအနေကတော့ပါတီတဲကအစိမ့်မြင့်တာဝန်ရှိသူအချုပ်ကိုပါစုံစမ်းရေးယူမှုတွေလှုပ်လာတာလည်းဖြစ်ပါတယ်ခင်ဗျာ